မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတွေရဲ့အရေးယူတန်းခတ်မှုတွေလျှော့ပေါ်လာနေတာနဲ့အမျှမြန်မာနိုင်ငံကုန်ထုတ်လုပ်ငန်းတွေမှာတိုးတက်လာတော့မယ်လို့စီးပွားရေးအတိုင်းအဝိုင်းတွေကမျှော်လင့်နေကြပါတယ်။တစ်ချိန်တည်းမှာပဲကျယ်ပြန့်လာမယ့်နိုင်ငံတကာဈေးကွက်ကိုထိုးဖောက်နိုင်ဖို့အတွက်အများကြီးလှုပ်ရှားတွေရှိနေသေးတယ်လို့ကြွမ်းကျင်သူတွေကပြောကြပါတယ်။အခုလိုပြောင်းလဲနေတဲ့အခြေအနေမှာမြန်မာနိုင်ငံကစီးပွားရေးသမားတွေရဲ့မျှော်လင့်ချက်နဲ့ရင်ဆိုင်ရနိုင်တဲ့စိန်ခေါ်မှုတွေကိုတော့ကိုအောင်လွင်ဦးကဆက်ပြီးတော့တင်ပြပါမယ်ရှင်
။ကုလသမဂ္ဂထူထောင်ညီလာခံတက်ရောက်ရင်းသမရဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာမြန်မာနိုင်ငံကပို့ကုန်တွေတင်သွင်းခွင့်တားမြစ်ထားတာကိုဖော်ရှားပေးမယ့်အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ကကြေညာလိုက်တဲ့နောက်ကုန်ထုတ်လုပ်ငန်းတွေအားကောင်းလာလိမ့်မလားမျှော်လင့်ချက်တွေလည်းကြီးထွားလာတာဖြစ်ပါတယ်။အမေရိကန်ဆိုရကဥပဒေဖြစ်ပြဋ္ဌာန်းတားမြစ်ထားတာတွေကိုတရားဝင်ဖယ်ရှားပြီးဆိုတာနဲ့ပို့ကုန်တွေတင်သွင်းသွားဖို့ရည်ရွယ်ထားတဲ့အကြောင်းလဲမြန်မာနိုင်ငံငါးလုပ်ငန်းရှင်များအသင်းဒုက္ခဦးနေဦးကပြောပါတယ်
။တဲ့အားဖြင့်တော့ကျွန်တော်အမေရိကန်သိသိသွားတာမရှိခဲ့ပြီမြန်လဲ။ Indirect ကျွန်တော်ကအင်တာနက်နိုင်ရပါတယ်။ဥပမာဆိုတော့ဘယ်လိုမျိုးလဲဆိုတော့ American session ကြောင့် American နဲ့ပတ်သက်တဲ့နိုင်ငံတွေကကျွန်တော်တို့သွားလို့မရဘူး။သူကသူရင်းနှီးမနှောက်မှသူတို့ကလာရောက်ပြီးတော့ကျွန်တော်တို့ American နဲ့တော့လည်းပြဿနာရှိထားတဲ့အတွက်တခြားလူတွေကရင်းနှီးခြင်းတွေကကျွန်တော်တို့လာပြီးတော့ရင်းနှီးမနှောက်တော့ပြန်မှလည်းနှောင့်နှေးကရှိရပါတယ်။အခုလိုပွင့်သွားတဲ့ဟာကိစ္စနဲ့ပတ်သက်လို့ပါတော့ဒါအနာဂတ်အတွက်အင်တာကောင်းပါတယ်။ဒါပေမဲ့ American ကကျွန်တော်တို့ဘက်မှာစဉ်းစားမဲ့အချက်တွေကလည်းခုနပြောတဲ့ဟို free to the free coder ဆိုတာပါတယ်။ဆိုတော့ free duty free coder ဆိုတာကျွန်တော်ပြည်ညာနိုင်ငံနဲ့ပို့ပြီးအခွင့်အရေးပေးမယ်လာပါလိမ့်။အဲဒီ duty အပြင်ဆိုတော့ပြည်ညာနိုင်ငံမှာလည်းပို့ပြီးတော့တာဝန်ရတာရရှိမယ်အခြေအနေတွေကျွန်တော်တို့တွေ့ရပါတ
ယ်။မြန်မာနိုင်ငံမှာပြုတ်ရင်ပြောင်းလဲရေးတွေလုပ်မယ်လို့ကြေပြုတ်ပြီးတက်လာတဲ့သမရဦးသိန်းစိန်လက်ထက်နိုင်ငံရေးစီးပွားရေးလွတ်လပ်ခွင့်တွေပေးလာတာဖြစ်ပါတယ်။ဒါပေမဲ့လည်းဆက်သွယ်ရေးလမ်းပန်းစတာတွေလိုအခြေခံလိုအပ်ချက်တွေဗန္ဓာရင်းနဲ့ငွေကြေးလွှတ်ပြောင်းမှုလုပ်ငန်းတွေခိုင်ခိုင်မာမာမရှိဘဲဖြစ်နေတဲ့အတွက်ပြည်ပနဲ့ဆက်သွယ်လုပ်ကိုင်လိုသူတွေနိုင်ငံခြားကရင်းနှီးမြှုပ်နှံလုပ်ကံလူတွေအတွက်စိန်ခေါ်မှုတွေနဲ့ကြုံနေကြရတာပါလက်တလောပြည်ပရင်းနှီးမြှုပ်နှံမှုအများစုကတော့ရေနံသဘောတန်းဝင်တဲ့တပ်တူရင်းလုပ်ငန်းတွေအပါအဝင်အရင်းအမြစ်ထုတ်လုပ်မှုတွေမှာဖြစ်ပါတယ်ဒါပေမဲ့လည်းပြည်ပကုန်ပစ္စည်းတင်ပို့ခွင့်တွေရလာတာနဲ့အမျှတစ်ချိန်ကကမ္ဘာဈေးကွက်မှာနေရာရခဲ့တဲ့အဝတ်ထည်လုပ်ငန်းလိုကုန်ထုတ်လုပ်မှုလုပ်ငန်းတွေပြန်လည်ဥမော်လာလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါရေထွက်ပစ္စည်းလုပ်ငန်းရှင်ဦးနေဦးကတော့ပြည်ပပို့ကုန်လုပ်ငန်းတွေအားကောင်းလာတဲ့အခါကုန်ထုတ်လုပ်မှုလုပ်ငန်းတွေပွင့်ပြိုးလာလိမ့်မယ်လို့ပြောပါတယ်။
ကျွန်တော်တို့မှာ scale တွေ scale train ဆိုတာဒါတွေအခုပြီးမှာပါ။မြန်မာနိုင်ငံကတကယ်ကျွမ်းကျင်တဲ့လုပ်သားတွေကျွမ်းကျင်တဲ့ပညာရှင်တွေအားလုံးကသူတို့က scale ရှိလာပြီဆိုလို့ရှိရင်ဒီ scale သက်ဆိုင်ရာ certificate တွေကျွန်တော်ရထားပြီဆိုလို့ရှိရင် international ရောအဆင့်နဲ့မှာပါ။သူတို့ကက minimum wages ဆိုတာအနည်းဆုံးပေးရမယ်လားဆိုတာသတ်မှတ်ချက်ရှိတယ်။နောက်တော့အရေးချင်းတူမယ်ဆိုလို့ရှိရင်တို့ကဘယ်နိုင်ငံသောသောဒီလားကတူတူပဲပေးရမယ်ဆိုမူဝါဒ AEC မှာလည်းပါလာတယ်။ကြောင်းလို့ကျွန်တော်တို့ကအနာဂတ်မှာတော့လက်ရှိရဲ့ပို့ပြီးတော့ဒီဝင်ငွေတိုးလာကြရရှိပါမယ်
။ဒါပေမဲ့လည်းဆယ်စုနှစ်နဲ့ချီပြီးပိတ်ဆို့တန်ခတ်မှုတွေခံခဲ့ရသလိုကမ္ဘာနဲ့အဆက်ပြတ်နေခဲ့တဲ့မြန်မာနိုင်ငံမှာနိုင်ငံတကာဈေးကွက်ကိုပြန်လည်ထိုးပေါက်နိုင်ရေးကြိုးစားရမယ့်ကိစ္စတွေကလည်းအများအပြားရှိနေတာပါ။ပြပကုန်ပစ္စည်းတင်ပို့နိုင်မယ့်အခွင့်အလမ်းတွေထွက်ပေါ်လာတယ်ဆိုပေမဲ့လည်းအရေးသွေးပြည့်မီဖို့အတွက်ကတော့ဤပညာနဲ့စက္ကရာတွေကအစအခြေခံလိုအပ်ချက်တွေကြီးကြီးမားမားရှိနေတယ်လို့မြန်မာနိုင်ငံစံစွာလုပ်ငန်းရှင်များသိရဲ့ဥက္ကဋ္ဌဦးချစ်ခိုင်ကပြောပါတယ်
။ရေလုံငန်းတို့ခုနကပြောရေလုံငန်းတို့နောက်တစ်ခုကဟိုထဲကျုပ်လုပ်ငန်းတို့ဒီရလေးစက်တာလေးကတော့ချက်ချင်းကိုဖြစ်နေတာနော်။နောက်တစ်ခါဒေထိုးတဲ့လုပ်ငန်းတို့ဒါတွေကဖြစ်နေတာ။တော့ဝဲစင်းနဲ့ထွက်ကုန်တဲ့ပတ်သက်လို့ကတော့ခုနကပေးမျိုးလိုနဲ့ပတ်သက်လို့တော့ချက်ချင်းဖြစ်နေတာနော်။ငွေလုံးနဲ့ပတ်သက်တဲ့စံစဘာနဲ့ပတ်သက်လို့တော့ရေသွေးကိုလည်းပြင်ရမယ်။ရေသွေးမြင့်တင်ပြီးတော့မှသက်ဆိုင်အနောက်နိုင်ငံတွေရဲ့ရေသွေးလိုချင်တဲ့ရေသွေးကိုရပြီးအောင်လို့စူးစမ်းပြီးတော့လုပ်တယ်။ဒါလည်းအချင်းချင်းကမှဖြစ်လာမှာချက်ချင်းကြီးတော့ဖြစ်လာမှာ။
မြန်မာနိုင်ငံကိုမကြာသေးငါသွားရောက်ခဲ့တဲ့အာရှဖွံ့ဖြိုးရေးပန်း ADB ရဲ့အာရှပစိဖိတ်ဒေသဆိုင်ရာဒုက္ခစတီဖန်ဂရော့ဖ်ကတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ900ခန်းနှုန်းကနေ800ခန်းနှုန်းထိရှိနေတာမို့အလေလက်ဝင်ငွေရှိတဲ့တိုင်းပြည်တစ်ခုအဖြစ်ပေါ်ပေါက်လာနိုင်တယ်လို့ပြောဆိုထားတာပါဒါပေမဲ့လည်းလူသားရင်းမြစ်တွေမှာရင်းနှီးမြှုပ်နှံတာအခြေခံအဆောက်အုံတည်ဆောက်ရေးဗန္ဓာရေးလုပ်ငန်းတွေမှာခင့်မြောက်လုပ်ဖို့နဲ့ဖွံ့ဖြိုးမှုတွေဟာကျေးလက်ဒေသကပါခံစားရမှသာရရှိခံတဲ့စီးပွားရေးတိုးတက်မှုတွေဖြစ်နိုင်လိမ့်မယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ